မြန်မာစစ်တပ်ကရိုက်တာသတင်းဆန္ဒပေါ်တရားစွဲဆိုင်တာကိုရုပ်သိမ်းပေးဖို့နဲ့သတင်းမီဒီယာတွေပေါ်ဥပဒေသုံးပြီးချင်းချောက်နေရတဲ့ရပ်တန့်မှုနယူးယောက်ခြေဆိုင်သတင်းသမားများအကာအကွယ်ပေးရေးကော်မတီ CPJ ကအင်္ဂါနေ့မှာပဲတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကရခိုင်ပြည်နယ်ဘူးဒီအောင်မြို့နယ်မှာလက်နက်ကြီးကြီးဆဲရောက်ရာကရိုင်ဂျာမျိုးသမီးနှစ်ဦးတိစုံးတဲ့ဖြစ်စဉ်မှာစစ်တပ်ရဲ့လက်ချက်ဖြင့်ဒေသခံလွတ်တော်ကိုယ်စားလှယ်ကိုကူကပ်ပြီးရေးသားခဲ့တဲ့ရိုက်တာသတင်းဌာနနဲ့လွတ်တော်အမတ်တို့ဆက်သွယ်ရေးအုပ်ရေး66ခါကြီးနဲ့စစ်တပ်ကဒီသတင်းပတ်တယ်မှာပဲတရားစွဲလိုက်တာပါ။ CPJ ကတော့မြန်မာစစ်တပ်ကတရားစွဲထားတာကိုပြန်လည်ယူသိမ်းမှုနဲ့သတင်းမီဒီယာတွေကိုဥပဒေနဲ့ချင်းချောက်နေရတယ်ကိုရပ်တန့်မှုအင်္ဂါနေ့ထုတ်ပြန်တဲ့ကြေညာချက်မှာတောင်းဆိုထားပါတယ်။မြန်မာစစ်တပ်ကတော့ရိုင်ဂျာမျိုးသမီးတိစုံးတဲ့ကြိကမှုဟာရခိုင်လက်နက်ကိုင်ဖွဲ့ AA ရဲ့လက်ချက်ဖြင့်ဆွဆွဲထားတယ်လို့ AA ဖွဲ့ကလည်းစစ်တပ်ရဲ့လက်ချက်ဖြင့်တံပြန်ဆွဆွဲထားတာပါ။ရခိုင်ပြည်နယ်ကလက်နက်ကိုင်ပြုတ်ကတ်တွေမှာအရသာထိတဲ့တိစုံးမှုတွေမကြာခဏကျင်းပလေရှိပြီးအပြန်အလှန်ဆွဆွဲလေရှိရပါတယ်။ CPJ ရဲ့ရှစ်တောင်အရှာကြီးရဲ့တာဝန်ခံရှောင်းခရစ်စင်ကတော့ရခိုင်ပြည်နယ်မှာမှန်ကန်တဲ့သတင်းတွေပေါ်ပြနေမှုမြန်မာအာဏာပိုင်တွေနဲ့စစ်စစ်မှန်မှန်လူလာရဆိုရင်ထောင်ချအေးအေးကိုချင်းချောင်းနေမဲ့အစားဒင်းသမားတွေကိုလွတ်လွတ်လပ်လပ်တောရောက်တရင်ယူခွင့်ပေးတင်တယ်လို့တိုက်တွန်းထားပါတယ်။ဟောကြားခြင်းဌာနကတော့တရားစွဲခံရတဲ့တရင်အတွက်တာဝန်ယူကြောင်းနဲ့တရားစွဲလောက်တဲ့အကြောင်းရင်းတစုံတရာမရှိတဲ့အကြောင်းပြောဆိုထားတယ်လို့အမှုနဲ့ပတ်သက်လို့တရားဝင်အကြောင်းကြားတာမရှိသေးကြောင်းလည်းပြောဆိုထားပါတယ်။